Japan ဘုန်းကြီးချုပ်ရှင်းစိုးအာဘေတရုတ်နိုင်ငံကိုဒီလအတောင်ပိုင်းမှာလာရောက်လဲပတ်ဖို့ရှိတယ်လို့တရုတ်နိုင်ငံကဒီကနေ့တောက်ကြနေမှာကြေညာပါတယ်။ဒီခီးစဉ်ဟာ2017ခုနှစ်ကစလို့ Japan ဘုန်းကြီးချုပ်ရဲ့ပထမဆုံးခီးစဉ်ဖြစ်ပြီးပြိုင်ဖက်နှစ်နိုင်ငံကြားနောက်ဆုံးတွေ့ရတဲ့နှွေထွေးတဲ့လက္ခဏာလည်းဖြစ်ပါတယ်။တရုတ် Japan နှစ်နိုင်ငံကြားငြိမ်းချမ်းရေးနဲ့မိဖက်သဘောတူညီမှုအတွက်လက်မှတ်ရေးထိုးခဲ့တဲ့ Sino Japan မဟာမိတ်စာချုပ်အနှစ်40မြောက်နှစ်ပတ်လည်အခမ်းအနားကျင်းပဖို့အောက်တိုဘာလ25ရက်နေ့ကနေ29ရက်နေ့ထိ Japan ဘုန်းကြီးချုပ်လာမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူခန်းကပြောပါတယ်။ဒီလေပတ်ခီးစဉ်ကနေနိုင်ငံအပြန်အလှန်ဆက်သွယ်မှုတွေတူမြင်လာစေမယ့်အပြင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေလည်းလမ်းကြောင်းမှန်မှုကိုပြောင်းသွားစေမယ်လို့ပြောခွင့်ရသူလူခန်းကဆိုပါတယ်။စီနိုဂျပန်စာချုပ်ကို1988ခုနှစ်အောက်တိုဘာလ23ရက်နေ့မှာရေးထိုးခဲ့တာဖြစ်ပါတယ်။